နိုင်ငံတကာအကူအညီတွေဝင်ရောက်ခွင့်ပိတ်ပင်ထားတဲ့ရခိုင်ပြည်နယ်မြောက်ပိုင်းမှာကုလသမဂ္ဂကပုံမှန်ထောက်ပံ့နေတဲ့စာနယ်ရိက္ခအကူအညီပေးရေးအစီအစသ်ပြန်လည်စတင်ဖို့မြန်မာအစိုးရကခွင့်ပြုလိုက်တဲ့အကြောင်းကုလသမဂ္ဂလက်အောက်ခံ WFP ကမနေ့ကပြောပါတယ်ဒါပေမဲ့လည်းအကူအညီပေးရေးလုပ်ငန်းတွေလက်တွေစတင်နိုင်ဖို့နှစ်ဖက်အသေးစိတ်ဆွေးနွေးနေဆဲဖြစ်တယ်လို့လည်းဆိုပါတယ်အသေးစိတ်ကိုတော့မတ်အင်ကျင်းနိုင်ကပြောပြမှာပါရှင်
အကုလ25ရက်နေ့ကရခိုင်ပြည်နယ်မြောက်ပိုင်းမှာအကြမ်းဖက်တိုက်ခိုက်မှုတွေတကြောပြန်ဖြစ်လာပြီးတဲ့နောက်အဲ့ဒီဒေသမှာနိုင်ငံတကာရဲ့ကူညီထောက်ပံ့မှုတွေကိုမြန်မာအစိုးရကပိတ်ပင်ခဲ့တဲ့အတွက်ပြန်ပြီးခွင့်ပြုဖို့ကုလသမဂ္ဂကဒီဇိုင်းမမတ်တောင်းဆိုခဲ့တာပါအခုနှစ်လကြာမြင့်ပြီးတဲ့နောက်မြန်မာအစိုးရနဲ့ကုလသမဂ္ဂကြားညှိနှိုင်းဆွေးနွေးမှုရလဒ်ဖြစ်စာနယ်ရိက္
Bettina Lucia ga akhu lu pyo ba
de. WFP has been given the green light to resume food assistance operations in the northern part.
ဒီခိုင်းပြည်နယ်မြောက်ပိုင်းမှာ WFP ရဲ့ဆန္ဒရိတ်ကပုံမှန်ထောက်ပံ့မှုအစီအစဉ်ကိုပြန်ပြီးစတင်ဖို့အတွက်ခွင့်ပြုလိုက်ပါပြီ။အသေးစိတ်ဆောင်ရွက်ဖို့မြန်မာအစိုးရနဲ့ကျမတို့ပူးပေါင်းဆောင်ရွက်နေဆဲဖြစ်ပါတယ်။ဒါပေမဲ့တတိချားဖို့ကျမပြောချင်တာကအသေးစိတ်လောက်ရမှာတွေဆွေးနွေးရမှာတွေကအများကြီးရှိနေပါသေးတယ်
။ဘယ်အချိန်လောက်လက်တွေ့စတင်ထောက်ပံ့ခွင့်ရမလဲဆိုတဲ့သတင်းတော်တအူးရဲ့မိကွန်းကတော
့ We don't have a timeline yet for that. So I think everybody we're talking with the government.
ချင်းနဲ့ပတ်သက်လို့ကျမတို့မသိရသေးပါဘူး။ဒါကြောင့်စာနယ်ရိတ်ခါထောက်ပံ့ဖို့ဘယ်အချိန်မှစပြီးလုပ်နိုင်မယ်၊ဘယ်လိုလုပ်ရမလဲဆိုတာကိုကျမတို့မြန်မာအစိုးရနဲ့ဆွေးနွေးနေပါတယ်။
ဒီမတိုင်ခင်ကပဲရခိုင်ပြည်နယ်မြောက်ပိုင်းမောင်းတော်ဒေသမှာဗုဒ္ဓဘာသာရခိုင်လူမျိုးတွေရောမွတ်စလင်တွေပါပါတဲ့လူပေါင်းတသိန်းတစ်သောင်းအတွက် WFP ကစာနယ်ရိတ်ခါထောက်ပံ့ခဲ့ပါတယ်။ WFP အနေနဲ့ပိတ်ပင်ထားတဲ့ရခိုင်ပြည်နယ်မြောက်ပိုင်းကလွဲပြီးကျန်တဲ့ရခိုင်ဒေသတွေမှာပုံမှန်စာနယ်ရိတ်ခါထောက်ပံ့မှုအစီအစဉ်တွေရှိနေဆဲဖြစ်ပြီးမကြသေးခင်ကပဲရခိုင်ပြည်နယ်အလဲပိုင်းကလူပေါင်းတသိန်း၄သောင်းအတွက်စာနယ်ရိတ်ခါတွေထောက်ပံ့ခဲ့ပါတယ်။မနေ့ကကုလသမဂ္ဂသတင်းစာရှင်းလင်းပွဲအတွင်းဘင်္ဂါဒေ့ရှ်ဘက်ကိုထပ်မံရောက်ရှိလာတဲ့ဒုက္ခသည်တွေအရေးနဲ့ပတ်သက်လို့သူတို့ဆောင်ရွက်ပေးနေတာတွေကို UNHCR ဒုက္ခသည်များဆိုင်ရာကုလသမဂ္ဂမဟာမင်းကြီးရုံးပြောခွင့်ရဘာဘာဘဲလော့ရှ်ကအခုလိုပြောသွားပါတယ
် The UN Refugee Agency has relocated some 1700 new refugees to a government
location. ဒီရောက်လာတဲ့ဒုက္ခသည်1900လောက်ကိုဘင်္ဂလားဒေ့ရှ်အရှေ့တောင်ဘက်မှာအစိုးရကအသစ်ချပေးထားတဲ့နေရာကိုယူနီစီယာကနေစီပြောင်းပေးခဲ့ပါတယ်။တရှိကုတူပေါလုံးဒုက္ခသည်စခန်းမှာလူတွေအဆမတန်များပြားနေတာကိုရှော့ချတဲ့အနေနဲ့ဖြစ်ပြီးနောက်သတင်းပတ်တွေတွင်သူတို့အတွက်တဲအိမ်တွေကိုအဲ့နေရာမှာတိစောက်ပေးမှာဖြစ်ပါတယ
်။ဒါပြင်ဒီဒုက္ခသည်တွေဟာအစ်တရောက်လာတဲ့တောင်းနဲ့ချီတဲ့ဒုက္ခသည်တွေတဲကဖြစ်ပြီးသူတို့ဟာဘင်္ဂလားဒေ့ရှ်နယ်စပ်ကိုရောက်ဖို့သတင်းတပတ်ကြာအောင်လမ်းလျှောက်ခဲ့ကြတာဖြစ်တယ်လို့ဘာဘာဘဲလော့ရှ်ကဆိုပါတယ်။ပြီးခဲ့တဲ့သတင်းပတ်ကသူတို့ကိုဘင်္ဂလားဒေ့ရှ်အာဏာပိုင်တွေဝင်ခွင့်မပေးခင်နေဆက်အနီးယွာကလေကွင်းပြင်တွေမှာ၄ရက်ကြာစောင့်ဆိုင်းခဲ့ကြရတယ်လို့ဆိုပါတယ်။ထပ်ပြီးရောက်လာတဲ့ဒုက္ခသည်တွေကိုလက်ခံဖို့ဧကပေါင်း3000အကျယ်ရှိတဲ့နေရာတစ်ခုဘင်္ဂလားဒေ့ရှ်အစိုးရကသတ်မှတ်ခွင့်ပြုထားပြီးအဲ့ဒီဘက်ကဒုက္ခသည်ပေါင်း5000ပြောင်းရွှေ့နေရာချထားပေးဖို့ UNHCR ကစီစဉ်နေပါတယ်။ဩဂုတ်လ25ရက်နေ့နောက်ပိုင်းရောက်လာတဲ့ဒုက္ခသည်အရေအတွက်ဟာလက်ရှိခမန်းကြီးစုစုပေါင်း635000ရှိသွားပြီဖြစ်ကြောင်းဘာဘာဘဲလော့ရှ်ကဆိုပါတယ်ဒီတည်င်းမဲ့တွေအတွင်းနောက်ထပ်ရောက်လာတဲ့ဒုက္ခသည်တွေထဲမှာရိုဟင်ဂျာကလေးပေါင်း6000နီးပါးလောက်ရှိနေပြီးအဲ့ဒီထဲက2000လောက်ဟာအစာအာဟာရချို့တဲ့မှုကြောင့်တေလူနီးပါးဝေဒနာခံစားနေရပြီးနောက်ထပ် 9000 လောက်ဟာအတော်လေးအစာအာဟာရချို့တဲ့နေကြောင်း UNICEF ကမ္ဘာကလေးများရန်ပုံငွေအဖွဲ့ပြောခွင့်ရအမျိုးသမီးမရဇီမာဂဒူကမနေ့ကသတင်းစာရှင်းလင်းပွဲအတွင်းပြောကြားခဲ့ပါတယ်ရှင်